အာဖဂန်နစ္စတန်နိုင်ငံကအငင်းပွားပွဲအကျဉ်းနောက်တစ်ခုကိုထိန်းချုပ်ရေးကိစ္စကိုအမေရိကန်ပြည်ထောင်စုကအာဖဂန်တာဝန်ရှိသူတွေစီတရားဝင်လွှတ်ပြောင်းပေးလိုက်ပါပြီ။အကျဉ်းသားတို့ရဲ့ကံကြမ္မာနဲ့ပတ်သက်ပြီးသဘောထားကွဲပြားတာတွေရှိနေတဲ့ကြားကပဲအခုလိုလွှတ်ပြောင်းပေးလိုက်တာပါ။ဘာဂရမ်အကျဉ်းထောင်မှာအကျဉ်းယုံကျင်းပတဲ့အခမ်းအနားတစ်ခုတွင်အကျဉ်းသား3000ကျော်ကိုအာဖဂန်တာဝန်ရှိသူတွေစီလွှတ်ပြောင်းပေးခဲ့တာဖြစ်ပါတယ်။အကျဉ်းထောင်ကိုထိန်းချုပ်ခွင့်နဲ့အကျဉ်းသားတွေကိုလွှတ်ပြောင်းပေးတာဟာအချုပ်အခြာအာဏာပိုင်ဆိုင်မှုရဲ့အောင်ပွဲဖြစ်တယ်ဆိုပြီးအာဖဂန်သမ္မတဟာမစ်ကာဇိုင်းကချီချူးပြောဆိုခဲ့ပါတယ်။အကျဉ်းသားအများစုကိုလွှတ်ပြောင်းပေးထားပြီးဖြစ်တယ်လို့အမေရိကန်စစ်ဖက်တာဝန်ရှိသူတွေကအစောပိုင်းမှာပြောခဲ့တာပါ။ဒါပေမဲ့လည်းမတ်လမှာလက်မှတ်ရေးထိုးခဲ့တဲ့နားလည်မှုစာချုပ်လွှာပါသတ်မှတ်ချက်တွေကိုလိုက်နာဖို့အာဖဂန်အစိုးရရဲ့ရည်ရွယ်ချက်ပေါ်စိုးရိမ်မှုတွေရှိတာကြောင့်နောက်ထပ်လွှတ်ပြောင်းပေးဖို့ကိုဆိုင်းငံ့ထားတယ်လို့တာဝန်ရှိသူတွေကပြောခဲ့ပါတယ်။အဲဒီစိုးရိမ်ချက်တွေကဘာတွေဆိုတာကိုတော့ချက်ချင်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါပေမဲ့သမရဟာမစ်ကာဇိုင်းနဲ့အာဖဂန်နစ္စတန်ကမြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့ထိတန်းတက်မှုဖိုဂျိုကြီးဂျွန်အယ်လန်တို့စနေနေ့ကတွေ့ဆုံဆွေးနွေးပြီးတဲ့နောက်အဲဒီလိုစိုးရိမ်ချက်တွေရှိနေတဲ့ကိစ္စထွက်ပေါ်လာတာပါ။